အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ကတရုတ်ပို့ဆောင်ရေးကဏ္ဍတွေကိုတာဝန်ယူရတဲ့ရဲတပ်ဖွဲ့ဝင်တဦးကို IS Islamic စစ်သွေးကြောအဖွဲ့ကိုထောက်ခံအားပေးဖို့စ조사မှုနဲ့ဆွဲချက်တင်ဖမ်းဆီးလိုက်ပါတယ်။တဟာရဲတပ်ဖွဲ့ဝင်တဦးအနေနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်ပြီးအမေရိကန်နိုင်ငံမှာပထမဆုံးအကြိမ်ဖမ်းဆီးခံရခြင်းလည်းဖြစ်ပါတယ်။မြို့တော်တရုတ်ပို့ဆောင်ရေးကဏ္ဍဆိုင်ရာရဲတပ်ဖွဲ့ MTPD မှာ73နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ဝိုင်းရင်အမှုရန်တဦးဖြစ်တဲ့အသက်36နှစ်အရွယ်နက်ကလပ်စီယန်းကတံပိုးအပြင်အမေရိကန်ဒေါ်လာ250နဲ့ညီမျှတဲ့ gift card လို့ခေါ်တဲ့ငွေဖြည့်ထားတဲ့ကပ်ပြားတွေကနံပါတ်၄ကို IS ကိုလိုလားသူအဖြစ်အယောင်ဆောင်ထားတဲ့ FBI ပြည်ထောင်စုထောက်လှမ်းရေးဘျူရိုအရာရှိကိုသွားပေးခဲ့တယ်လို့ဗဟိုအစိုးရတရားရေးဌာနကဆွဆွဲထားတာဖြစ်ပါတယ်။ Yang ဟာသူ့အနေနဲ့ IS တပ်ဖွဲ့ဝင်အသစ်တွေစုဆောင်းတဲ့နေရာမှာအသုံးပြုတဲ့ mobile phone အကောင့်တွေကိုအဲ့ဒီငွေတွေကိုလွှဲပြောင်းပေးနေတာဖြစ်တယ်လို့ယုံကြည်ထားတယ်လို့လည်း FBI ကပြောပါတယ်။ပုတ်ထိုးနေ့ကတော့ Yang ကို Virginia ပြည်နယ် Alexandria မှာရှိတဲ့ခရိုင်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ဆစ်ဆေးခဲ့ပါတယ်။တရားရုံးကခန့်အပ်ထားတဲ့ရှင်းနေကိုတောင်းဆိုတာကလွဲလို့9မိနစ်သာကြာလိုက်တဲ့အဲ့ဒီကြာနာမှုအတွင်းရန်ကစကားအများအဆမပြောကြခဲ့ပါဘူး။ပြစ်မှုထင်ရှားကြောင်းတွေးရှိခဲ့ရင်တော့သူ့အနေနဲ့ထောင်ဒဏ်အနည်း20အထိကြာခံရနိုင်ပါတယ်။